တနည်းအားဖြင့်မှာပဲပုံပြီးတော့မိခိုးအားထားတာမျိုးကိုရှောင်ရှားဖို့ဆိုရင်အကြောင်းပြချက်နဲ့တရုတ်ကိုကုန်သွယ်ရေးကနေဖယ်ထုတ်ဖို့စူးစမ်းမယ်ဆိုရင်တမန်ဝင်အမှားတက်ဖြစ်မယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးကဂျာမနီနိုင်ငံမျိုးနယ်မှာကျင်းပတဲ့နိုင်ငံတကာလုံခြုံရေးညီလာခံမှာဆင်နေနေကပြောပါတယ်ကုန်သွယ်ရေးမှာတရုတ်ပေါ်မှာပုံပြီးမိခိုးအားထားတာကိုရှောင်ဖို့နဲ့အရိကလိုတဲ့ပစ္စည်းတင်သွင်းမှုတွေကိုတနည်းအားဖြင့်ကနေမဟုတ်ဘဲနေရာအတော်များများမှာဖြန့်ဝေခွဲထားတာဟာပိုးပြီးတော့ဘေးအန္တရာယ်ကျင်းတဲ့ချင်းကပ်မှုမျိုးလို့ညီလာခံကိုအင်ရှင်ဖြစ်ကျင်းပနေတဲ့ဂျာမနီနိုင်ငံကပြောကြားခဲ့တာဖြစ်ပါတယ်ဒီချင်းကမှုပုံစံဟာတခြားဆက်မှုစီးပွားအင်အားကြီး9နိုင်ငံ G7 အဖွဲ့ဝင်တွေရဲ့ချင်းကမှုနဲ့လည်းကိုက်နေပါတယ်။ဒါအတိအကိုထိခိုက်အောင်လုပ်ဖို့မဟုတ်ဘူးလို့ဂျာမနီကပြောပါတယ်။တရုတ်နိုင်ငံကတော့ဒီမဟာဗျူဟာကိုဝေဖန်လိုက်တာပါ။ပူးပေါင်းဆောင်ရွက်ဖို့အတွက်ပြက်ကွက်တာကသာကြီးမားတဲ့အန္တရာယ်ဖြစ်တယ်ဆိုတာကိုဒီနေ့အများကသဘောပေါက်လာကြတယ်လို့လည်းပြောပါတယ်။ဘေးအန္တရာယ်ချော့ချဖို့ဆိုတဲ့အကြောင်းပြချက်နဲ့တရုတ်ကိုကုန်သွယ်ရေးကနေဘေးပယ်ထားဖို့ကြိုးစားတဲ့ဘယ်သူမဆိုတမိုင်းဝင်အမှားကျူးလွန်ရာရောက်နေတယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးကပြောဆိုလိုက်တာပါ။ဒါအပြင်ဝီဂါမွတ်စလင်တွေရှိရာရှင်ဂျန်ဒေသမှာအဓမ္မလုံအားခိုင်းစင်မှုတွေရှိတယ်ဆိုတာဟာမဟုတ်မမှန်ဆွဆွဲတာသာဖြစ်ပြီးတော့တရုတ်နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုကိုဟန်တားဖို့အတွက်ရည်ရွယ်လှုံ့ဆော်တာသာဖြစ်တယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးကပြောဆိုလိုက်ပါတယ်။